မလေးရှားရောက်မြန်မာနိုင်ငံသားတွေကိုကူညီပေးရေးနဲ့ပတ်သက်ပြီးတော့ပေါ့လေဒီမြန်မာတန်ယုံကကိုဆန်းဝင်းတို့ဒီ CSO အဖွဲ့တွေနဲ့တွေ့ဆုံတယ်လို့သိရလို့ပါ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီ5ရက်6လ2016ရဲ့အနေမှာဒီမလေးရှားနိုင်ငံမှာရှိတဲ့မြန်မာတန်ဝတ်တာမကြီးရဲ့ဖိတ်ကြားချက်အရာကျွန်တော်မလေးရှားနိုင်ငံတစ်ခုလုံးမှာရှိတဲ့လူမှုအဖွဲ့အစည်းတွေဘာသာရေးအဖွဲ့အစည်းတွေနောက်ပညာရှင်တွေပေါ့ပညာရှင်တွေဆိုတဲ့နေရာမှာဆရာဝန်တွေပေါ့လေလူအလုံးဖိတ်ကြားပြီးကျွန်တော်တို့မလေးရှားနိုင်ငံချဲ့ဝင်တဲ့အကြောင်းမလေးရှားရောက်ရှိနေတဲ့မြန်မာနိုင်ငံသားအလုံးကိုကာဝယ်ဆက်ရှောက်မှုပေးနိုင်တဲ့အသင်းစင်းပေါ်ဆောင်ရေးအတွက်ကျွန်တော်တို့အစည်းအဝေးပြုလုပ်ပါတယ
်ဒီလိုပေါ့လေအသင်းဖွဲ့စည်းဖို့ဖြစ်လာတဲ့အခြေအနေတွေရောဘယ်လိုကြောက်ပါလဲကိုဆန်းဝင်းရေ
ဒီအသင်းဖွဲ့စည်းဖို့ကျွန်တော်တို့ဒီမလေးရှားနိုင်ငံရဲ့အပိုင်းကတော့အစားတင်ပြီးတောင်းတဲ့လာတယ်လို့ခေါ်ပါပေါ့အချိန်တုန်းကကျွန်တော်တို့ဒီလူမှုဖွဲ့စည်းရတဲ့ကိုလန်းကိုလျှောက်ကြတယ်တန်ယုံမဲကလည်းကိုလန်းကိုလျှောက်ကြတယ်ကြောက်ကြောက်ပါတယ်ကိုယ်လိုပဲကိုလိုကြတဲ့ကျောင်းတော်ကူညီမှုရိုင်းမြှင့်မှုတွေရတဲ့အရန်နေရတဲ့တော့မြန်မာနိုင်ငံသားတွေအတွက်ကတည်းကချီးကျောင်းတော်ကူညီနိုင်မှုကအရန်နေပါတယ်ပေါ့လေအဖွဲ့နဲ့တစ်ဖွဲ့ကဆက်ဆက်မှုရှိတော့အခုတစ်ခုနဲ့တစ်ခုကလင်းရှိပါမယ်အရင်းနှီးမှုတွေရှိပါမယ်ဆိုရှင်ကျွန်တော်တို့ဒီမြန်မာနိုင်ငံသားတွေရဲ့ဒုက္ခရောက်မှုကိုတော်တော်များများကြီးကူညီပေးနိုင်မှာတော့ချိန်နေပါလေအားလုံးရဲ့ယူဆချက်ကတော့ဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့အဲ့ဒီအသင်းကိုဘယ်တော့လောက်စပြီးဖွင့်ဖို့ရှိမလဲဟိုအသင်းရဲ့ဖွဲ့စည်းပုံကဝရှင်ဟိုဘယ်လိုပုံစံကြီးနဲ့ဖွဲ့စည်းသွားမှာပါလဲရှင်ဟုတ်ကဲ့
ကျွန်တော်တို့ဒီအသင်းလေးအားလုံးကတော့50လောက်ရှိသေးတယ်ရှိနေတဲ့ကြောင်ဒီနိုင်ငံအနေနဲ့တော့တာမကြီးနဲ့ချစ်နှံ့မှုပေါ့လေကျွန်တော်တို့ဒီတန်ယုံကနေအကျုံးဝင်နေကျွန်တော်တို့ဒီအလုပ်သမားကြီးရဲ့အတိုင်းအရှိတရာဥက္ကဋ္ဌဆောင်ဒီအတွင်းမှုအနေနဲ့ကတော့ကျွန်တော်တို့ဒီဖွဲ့စည်း50လောက်တင်မြောက်တဲ့လူ3လူ4လုံးဦးကိုကျွန်တော်တို့အတွင်းမှုခံမယ်ခံပြီးတဲ့အခါမှာကျွန်တော်တို့ဒီလေရှားနိုင်ငံထဲမှာရှိတဲ့အခါကော်မတီဝင်ထဲမှာလည်းချက်ပြီးဒီဖွဲ့စည်း50လောက်မှချက်တင်မြောက်တဲ့လူကိုကျွန်တော်တို့ကဒီကော်မတီဝင်ထဲဆိုပြီးတော့ခံတင်မြောက်ပဲအမကြီးရလီပြီးတော့နောက်နှစ်ပတ်သုံးဖို့ဒီပတ်အချာမှာဒီမလေးရှားနိုင်ငံထဲမှာမြန်မာနိုင်ငံသားများကောက်ဆက်ရေးကော်မတီကိုတတ်တဲ့ဖွဲ့စည်းမှာဖြစ်ပါတယ်
ဟုတ်ကဲ့ဒီအသင်းရဲ့လုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့ရှင်ဒီအသင်းကနေပြီးတော့ဒီမြန်မာနိုင်ငံသားတွေကိုဘယ်လိုမျိုးကူညီသွားမယ်ဆိုတာမျိုးတွေပေါ့လေဆွေးနွေးဖြစ်ပါလားရှင
်ဟုတ်ကဲ့တက်ရောက်လာဒီအဖွဲ့50မှာရှိတဲ့ဒီအဖွဲ့စည်းကောင်းဆောင်ရနေပြီးတော့ကျွန်တော်တင်ပြဆွေးနွေးဆိုင်ပါတယ်တန်ယုံအနေနဲ့ကတော့မလေးရှားနိုင်ငံအခြေအဝင်းနဲ့ခြေဝင်းတဲ့အခါကျတော့ကျွန်တော်တို့ဥပမာပေါ့စင်ကာပူနယ်စပ်မှာရှိတဲ့ဂျိုးဘာလူမှာလည်းအရေးပေါ်ပြဿနာကြီးဖြစ်တဲ့အခါကျတော့ရှင်မြန်မာနိုင်ငံသားတွေအတွက်ကဒီတန်ယုံအနေနဲ့ပြရတာလည်းနောက်ကျတယ်ကူညီမှုအတိုင်းတာလည်းနောက်ကျတယ်ဒါကြောင့်မို့ကျွန်တော်အိမ်မှာတဲ့ဒီအထူးမြေမှုသုံးဖို့ကော်မတီဝင်နေရာအိမ်မှာတဲ့ဂျိုးဘာတူမြို့မှာလည်းကျွန်တော်အရက်ဖက်အဖွဲ့အစည်းပေါ်မှာပေါ့လူမှုအဖွဲ့အစည်းကြီးလည်းဂျိုးဘာတူမြို့မှာလည်းရှိမယ်တို့ဒီအိမ်မှာရှိတဲ့အဖွဲ့အစည်းရဲ့ပြည်မောက်ထားတဲ့လူတွေရှိမယ်နောက်တစ်ခုကျွန်တော်တို့ဒီပီနန်းမော်ဒယ်ထိုင်းနယ်စပ်မှာလည်းကျွန်တော်တို့အဲ့ဒီဘက်ဒီအဖွဲ့အစည်းပြီးကျွန်တော်တို့ဒီအဖွဲ့အစည်းတွေရှိမယ်ရှိတဲ့အခါမှာအရေးပေါ်ပေါ်တဲ့အခါမှာကျွန်တော်ဒီမင်းကြီးနဲ့ကတော့ကျွန်တော်ကော်နလန်မှုမြန်မာတိုင်းရောပါထားမယ်ပေါ့ဒီကျွန်တော်ချက်ချင်းဒီကိစ္စတွေကိုပါအကူအညီတင်တယ်ဥမာပြင်မြန်မာနိုင်ငံသားတယောက်ပါဒီမတရားဖမ်းဆီးနှိပ်စက်ခံရတာတို့မတရားအဖမ်းခံရတာတို့ဥပတ်ပြက်ခံရတာတို့ဒါတွေရှိလို့ချင်းအရင်တော့လုံးဝတော့မလဲကျွန်တော်တစ်ဖက်နဲ့တစ်ဖက်ဒီ communication ဘိုင်းညာဟိုရှိတဲ့အခါမှာကူညီမှုအတိုင်းတာလက်ဆောင်အတွက်ဒီတမကြီးကဖော်ပြခဲ့ပါလေအောင်ပြ
ဟုတ်ကဲ့မလေးရှားနိုင်ငံမှာအခုလက်ရှိမြန်မာနိုင်ငံသားတွေရဲ့အခြေအနေတွေရောဘယ်လိုရှိပါလဲမြန်မာနိုင်ငံသားတွေနေထိုင်ရတဲ့အခြေအနေဆိုရင်ရော
အဲအခုအရင်ကတော့ကျွန်တော်တို့ဒီ2013 2014ခုနှစ်တပ်ပြခါရလက်ပြစ်ဆက်တဲ့အခုမရှိတော့ဘူးဒါပေမဲ့ကျွန်တော်တို့ပုံစံဖန်ဆီးခံရတာရှိတယ်အတရား6000တောင်းခံရတာရှိတယ်အလူခံရတာဒါတရားတို့တအားများတယ်အဲအဲ့လိုဟာတွေကျွန်တော်တို့ဒီနောက်ပိုင်းရောက်ရှိပုံတွေဖွဲ့ပြီးတဲ့အခါကျချင်းဒီတမကြီးနေနေရနေပြီးဒီအတူရင်းမှုတွေကိုလည်းလုံခိုင်ဝင်တစ်ခုအနေနဲ့ဒီမလေးရှားမှာရှိတဲ့ရတဖွဲ့တို့ immigration တို့စရတဲ့နေရာကိုဒီနေရီပေါ့ဒီချက်ချင်းမြန်မာတရုံပြောင်းနိုင်တဲ့နေရီကိုသူတို့ကိုလည်းစာထုတ်ပေးကြမယ်သူတို့ကိုလည်းရတဖွဲ့တွေ immigration ဌာနတို့ထိုက်အပ်ပေးကြမယ်ဒီလူတွေကလောလောဆယ်ဖြစ်ရှင်လို့ရအောင်မှုတစ်ခုပြုလုပ်ရှင်ဘာဖြစ်လို့လဲဆိုတော့ကျွန်တော်မလေးရှားမှာဟိုကားပိတ်ဒီမှာလူတာတွေရှိတယ်ရဲရတဲ့ဒီမြန်မာနိုင်ငံသားတွေကိုပတ်စုပါမရှိတော့တဲ့မတရား600တောင်းတာမျိုးတွေရှိတယ်ဒီကိစ္စတွေပြင်းရှင်းမှုအတွက်ပေါ့လေအဓိကတော့ပတ်ချမှတ်ရေးမကောင်းတဲ့လူတွေအတွက်မြန်မာနိုင်ငံသားတွေပေါ့အတွက်အကူအညီပို့တာပေါ့ဟုတ်ကဲ့
ဟုတ်ကဲ့အခုမလေးရှားနိုင်ငံတွင်းမှာမြန်မာနိုင်ငံသားစုစုပေါင်းဘယ်လောက်လောက်ရှိတယ်လို့ရောကိုစန်းဝင်းတို့သိရလဲ
စုစုပေါင်းဆိုရင်ကျော်တရားဝင်အလို့သမားတော့3သိန်းကျော်တော့ပဲရှိကုန်တယ်တရားဝင်အလို့သမားတော့နှစ်ပိုင်းကျော်တော့ရှိမယ်တရားမဝင်ဆိုတဲ့အပိုင်းမှာနှစ်ပိုင်းရှိတယ်ပေါ့လေကျွန်တော်တို့ UNHC ကတင်ထားတဲ့အဖွဲ့အစည်းနဲ့ဒီ passport တွေကနေပြီးတော့ထွက်ပြေးပြီးကျွန်တော်နေထိုင်တဲ့ဒေါ်စာပေါ့ နေတဲ့လူပေါ်လေးနှစ်ပိုင်းရှိတယ်ပေါ့
အခုဒီဖန်ဆီးခံရတဲ့မြန်မာနိုင်ငံသားတွေဒီတရားမဝင်နေထိုင်လို့ဖန်ဆီးခံရတဲ့မြန်မာနိုင်ငံသားတွေရဲ့နောက်ဆုံးအခြေအနေတွေဆိုရင်ရောကိုစံဝင်းဟိုဗာမြတ်တိထားတာရှိပါလဲ
ကျွန်တော်တို့ဒီတရားမဝင်နေထိုင်ဖန်ဆီးခံရတဲ့အလို့မာရီဆိုရှင်ကျွန်တော်တို့ဒီလူမှုဖွဲ့ကြီးကနေပြီးတော့ဒီတမကြီးမြန်မာပြည်ကနေပြီးတော့ဒီတမကြီးကမြန်မာပြည်ရောက်နေပါတယ်အဲဒီအပိုင်းမှာတည်ရောက်လာလို့ရှိရင်ကျွန်တော်တို့ဒီမှာရှိတဲ့လူမှုဖွဲ့ကြီးကထောင်ထဲမှာဒီထောင်မှာကြောက်သွားပြီးရင်ငါတော့ရင်တော့အမှုပြင်းရက်နေနဲ့ဒီပါမေတို့ပါလို့မမှန်ကန်တာတို့အချောင်းကြီးတို့ထောင်ကျောက်ရတဲ့လူကြီးဟာသူမိဘတွေကနေပြီးတော့ဒီလက်မှတ်တို့ပါလို့မကူညီနိုင်တာတို့အဆက်အသွယ်မရတဲ့လူကြီးဟာအလုံးစုံဆိုရင်လူ300ကျော်400လောက်ရှိတယ်။အဲ့ဒီလူ300ကျော်400လောက်ကိုကျွန်တော်တို့ဒီလူမှုအဖွဲ့ကြီးကတက်နိုင်တဲ့ဘိုင်းရပါလိမ့်ကျွန်တော်တို့ဒီလေရင်လက်မှတ်ရှိရင်ဒီထုတ်သားရကြလို့ရတယ်။အဲ့ဒါကြောင့်လို့အခုကျွန်တော်တို့အလုံးငွေကောက်ခံထားတယ်။အဲ့လိုဒီလိုကျွန်တော်တို့အများဆုံးပြတ်ထုတ်မယ်။ဒါပေမဲ့အချို့သမားတွေအချို့သားအလုံးကတော့လူ200ကျော်တော့ရှိတယ်။ကလေးတို့ဒီလူလူကောင်းဆောင်တော့အောင်ဆောင်ကြီးရဲ့မွေးနေ့မှာဒီငွေပေးရဖို့ပေါ့လေတာယုံမှာရှိတဲ့ဒီတောင်းရှိတဲ့လူတွေကိုကျွန်တော်ငွေလူပွဲကျင်းပမယ်ပေါ့ဟို16ရက်နေ့နဲ့19ရက်နေ့နေ့ရက်ကိုကျွန်တော်တို့ကျင်းပပြီးလူလူအောင်ဆောင်တော့အောင်ဆောင်ကြီးရဲ့ဒီမွေးနေ့ပူဇော်ဖြစ်ဆိုပြီးကျွန်တော်တို့ဒီတူတောင်းလာဖြစ်ပါတယ်
ဟုတ်ကဲ့ဟုတ်ကိုဆန်းဝင်းအခုလိုပြောပြပေးတာကျေးဇူးတင်ပါတယ်နော
်ဟုတ်ကဲ့ပါအောင်ကြပါ